ကျမကဆုမမရှင်2012ခုနှစ်ရခိုင်ပြည်ပဋိပက္ခရရဲ့နောက်ပိုင်းအိုးရီစွန်ခဲ့ရသူတွေရဲ့အခက်အခဲအစိုးရဘက်ကလက်ရှိဘာတွေဖြေရှင်းပေးနေသလဲဒုက္ခသည်တွေမှာရောဘလို့စိန်ခေါ်မှုအခက်အခဲတွေရှိနေပါသလဲဆိုတာကိုပြောပြပေးကြပါမယ်ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်ပြစ်ပခါတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွယာကိုအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါသူတို့ဆွန့်ခွာထွက်ပြေးခဲ့ရတဲ့အိုးအိမ်မြေယာတွေပေါ်မှာအခုအခါမှာကျူးကျော်ဝင်ရောက်နေထိုင်သူတွေရှိပြီးအဲ့ဒီထဲကမှစစ်တွေမျိုးကကမန်လူမျိုးစု68စုပိုင်တဲ့နေရာတွေမှာကျူးကျော်ဝင်ရောက်နေတာနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေလုပ်ပေးနေသလဲဆိုတာမေလ30ရက်နေ့စနေနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတရုံးပြောခွင့်ရဦးစောထေကရှင်းလင်းပြောဆိုသွားပါတယ်
။ကမန်လူမျိုးအင်တော်စု68စုပိုင်တဲ့မိလောင်တွေကိုဥပဒေနဲ့ပြန်လည်နေရာချထားဖို့ဆိုပြီးတော့အကြီးအကဲတွေစီကိုကမန်မျိုးသားထွတ်တက်ရေးပါတီဘောကနေပြီးတော့တင်ပြထားတာရှိပါတယ်။အဲ့တော့ဥပဒေအရဆိုရင်မိလောင်တွေဖြစ်သွားပြီးတဲ့နောက်မှာအစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိတဲ့နေဖြစ်ကျွန်တော်သတ်မှတ်ထားပါတယ်။ဒီမျိုးပေါ်မှာကျူးကျော်ဆောင်လုံးလုံးပြမှုတွေမရှိဖို့ဟိုရခိုင်ပြည်နယ်စိုးရအောင်လေညွှန်ကြားထားပါအခုနောက်ဆုံးမှာတော့လူနေစုစုပေါင်း1255လုံးနဲ့ဈေးဆိုင်ကန်84ကန်ကျူးကျော်ထားတယ်လို့သိရဒီပေါ်မှာဟိုအချုပ်ရမှုက statement အမှကတ်တယ်ပေါ့နော် notice ကတ်တယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ထောင်စုကနေပြီးတော့ညွှန်ကြားထားတာဖြစ်ပါတယ်အဓိကကတော့သူတို့မပိုင်တဲ့ဒီနေရာနေတော့ရွှေ့ပြောင်းပေးရမှာဖြစ်ပါနေရာရှိရတဲ့အဲ့လိုမျိုးအတင်းအဓမ္မအဲ့လိုမျိုးဝင်လုတဲ့အဖွဲ့တွေဆိုရင်တော့ဥပဒေနဲ့ညီကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်အသေးစိတ်ပေါ့နော်ကျွန်တော်တို့ဆောင်ရွက်ဖို့ရခိုင်ပြည်နယ်စိုးရအောင်တင်ပြထားတာရှိပါတယ
်ကမန်လူမျိုးတွေရဲ့ဆုံးရှုံးနေတာမှုနဲ့ပတ်သက်လို့တောင်းဆိုချက်တွေကိုတော့ကမန်မျိုးသားတိုးတက်ရေးပါတီဒုဥက္ကဋ္ဌဦးတင်ငွေက VOA မြန်မာပိုင်းကိုပြောပြပါဗျာ
ကျွန်တော်တို့ကမန်တိုင်းသားတွေတိုင်းတဲ့ညီနေရာတွေနဲ့ပတ်သက်ပြီးတော့ပြန်လည်တောင်းဆိုထားတာပဲရှိပါသေးတယ်ဆိုတော့ဒီမှာကျွန်တော်တို့ပြန်လည်နေရာချထားပေးဖို့တို့ဘာလို့ညာတို့အစီအစဉ်တွေအဲမင်းများဓာရီခေါ်ယူဆွေးနွေးဓာရီစစ်တွေနဲ့ပတ်သက်ပြီးတော့လောလောဆယ်အနေထားမှာတော့မတွေ့ရသေးဘူးပျက်စီးသွားတဲ့စည်ရင်းစရာတွေတောင်းခံထားတာတော့ရှိပါတယ်အလားတူပဲကျွန်တော်တို့ဒါစစ်တွေမှာတောင်းဆိုထားသလိုရန်ကျဲမှာကလည်းအင်ဂျီတရားဝန်းကျင်လောက်ဆုံးဆုံးခဲ့တာရှိပါတယ်ဟိုလူပြပြန်ဝန်ကြီးကလည်းဖြောက်ပေးမယ်လို့လည်းပြောထားပြီးပါပြီအဲ့မှာဒေသခံတွေရဲ့တန့်ကွက်မှုကြောင့်ပြန်လည်တိဆောက်ခွင့်မရခဲ့ပါဘူးကိုယ့်ရဲ့ဘိုးဘွားပိုင်နေနေရာတွေကတော့ပြန်လဲရရှိအောင်ထက်ပြီးတော့စူးစမ်းသွားပါမယ်
။အိုးရင်စွန့်ခွာထွက်ပြေးခဲ့ရသူတွေကစစ်တွေမျိုးတက်ကြပြင်းစခန်းမှာနေထိုင်နေရတဲ့ဒုက္ခသည်တွေအနေနဲ့အဆအဆအရာရာအခက်ခဲတွေ့နေရဆဲဖြစ်တဲ့အကြောင်းတက်ကြပြင်းဒုက္ခသည်စခန်းနေမွတ်စလင်ခေါင်းဆောင်ဦးကျော်လှအောင်က VOA ကိုပြောပြပါတယ
်။အခက်ခဲတွေဒီမှာရှိတာပဲ2012ခုနှစ်ကဒီကိုရှာပေးတာ ADB ကဲမကျွန်တော်ရောက်နေတယ်ဒီမှာအရင်အတိုင်းပဲပြောင်းခွင့်ရှိဖို့ဘာမှအစီအစဉ်မရှိဘူးကဲဘာမှလုံးဝပေးပါဘူးလမ်းဆိုရင်လုံးဝကိုမကောင်းဘူးအန်ဂျူဒီကလည်းအများကြီးသွားနေတယ်သူတို့လေးဘာမှလုံးလို့မရဘူးမိုးတွင်းဆိုရင်အခက်ဖြစ်တဲ့အများကြီးရှိပါတယ်အကောင့်တွေပေါက်ပြင်းနေတယ်လေဘင်းတိအတိုင်းလေးပါသွားတယ်ဒါတွေကိုကိုဟာကိုလို့ကလေးတွေလေးကြောင်းတွေပါတယ်မရှိဘူးကြောင်းဆရာလေးမလာဘူးဆိုတော့အဲ့ဒီကိုတို့ကတော့ကြောင်းဆရာတွေခံပြီးတော့အဒီကလေးတွေကိုစာပြနေတာ
ရခိုင်ပြည်နယ်အတွင်းမှာဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့လူနေမှုဘဝပြန်လည်ထူထောင်ရေးတွေကိုအမျိုးသားအဆင့်ရှေ့ပြေးစီမံချက်တွေနဲ့ဆောင်ရွက်နေစေအခြေအနေစိန်ခေါ်မှုအခက်အခဲတွေကိုလည်းဥဇော်ထေးကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါဗျာ
2012ကလေးအတိုင်းရှိခဲ့တဲ့ကံတွေအများကြီးရှိကျွန်တော်တို့စစ်တေပြုတ်ပေါ်ပါဆိုအလုံးပေါင်း12ခု13ခုလောက်ရှိပါတယ်အဲ့ကံတွေကိုကျွန်တော်တို့ပြန်လည်နေရာချထားဖို့ဆိုတာဟိုတော်တော်လေးလည်းအချိန်ယူရမှာအခုဆိုရင်ကျွန်တော်တို့2020ရောက်လာပြီနော်တချို့ဆိုရင်ကျွန်တော်တို့မွေးစည်းမရှိဘူးနောက်ချက်ကကျွန်တော်တို့နိုင်ငံသားကိစ္စကျွန်တော်လက်ဝယ်ယူလာရေးရှိတယ်အချိန်တိုတင်းမှာတော်တော်လေးအောင်မြင်တယ်အောင်မြင်တဲ့အချိန်မှာပဲဒီ COVID-19 ဖြစ်လာတဲ့အတွက်ကျွန်တော်ရက်လိုက်ရဒီ COVID-19 နည်းနည်းလေးပြေလျော့သွားတဲ့အချိန်မှာပြီးရင်ကြံတဲ့ data တွေကျွန်တော်တို့ mobile တွေဆက်လွတ်မှာဖြစ်တယ်ပေါ့နော်မူလနေရာပြန်ဖြစ်နိုင်နေဆိုရင်တော့အကောင်းဆုံးပါပဲသို့တော်လက်တွေ့ပြင်ပြင်အချိန်တွေမှာတော့တော်တော်လေးခက်ခဲပါတယ်ခက်ခဲတယ်ဆိုတာကအဲ့ဒီတုံးကထွက်တဲ့လူတွေသိပါတယ်ဒီကြားမှာသူနေလို့ကိုမရတော့နေလည်းမနေရဘူးပိုဘက်ကလည်းအနေမခံဘူးပေါ့နော်ပြန်လာမခံဘူးလက်တွေ့ပါပေါ့တော်တော်ခက်ခဲတဲ့အနေအထားဖြစ်ပါတယ
်ကုလတွေးမှုဟောင်းကော်ဖီယာနဲ့ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့ IDP တွေကိုသူတို့မူလနေထိုင်တဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လိုတဲ့နေရာတစ်ကိုပြောင်းရွှေ့နိုင်အောင်ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ရှင်ကျွန်မဆုမမ